တရုတ်နိုင်ငံမှာအလုအကန့်တွေရရှိဖို့မျောလင့်ချက်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာမြန်မာအမျိုးသမီးသိန်းနဲ့ချီရောက်ရှိနေတယ်လို့နှိဆက်သူတွေကပြောပါတယ်။စံပုစုံနဲ့အထယ်ကျုပ်ဆက်ယုံတွေမှာအလုလုနေသူတွေအပါအဝင်မြန်မာအမျိုးသမီးတွေကိုပွဲစားတွေကမလုံပေးခေါ်ယူခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။လာနေချီမူဆယ်မြို့မှာရောက်ရှိနေတဲ့မြန်မာအမျိုးသမီးတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကိုရနိုင်ကပြောပြပေးပါမယ်။
ကျောင်းနိုင်ငံရွှေလီမြို့ကအထယ်ကျုပ်ဆက်ယုံတွေမှာအလုပ်ဝင်ရမယ်ဆိုပြီးတော့အလုပ်ပွဲစားတွေကခေါ်ယူခဲ့တာကြောင့်ပြည်တွင်းအထယ်ကျုပ်ဆက်ယုံတွေကအမျိုးသမီးယာနဲ့ချီပြီးတော့မူဆယ်မြို့ကိုရောက်နေကြပါတယ်။ဌာနဆိုင်ရာရန်တရားကလည်းမူဆယ်မြို့မှာအရင်လိုမလဲပတ်နိုင်တာကြောင့်ဒါကိုမဖြေရှင်းနိုင်ကြောင်းမူဆယ်မြို့လာဝကနဲ့နှိဆက်သူတူက VOE ကိုပြောပါတယ်
။အထယ်ကျုပ်ကအလုပ်သမားတူပွဲစားကရရင်ပြီးတော့ဆိုပြီးတော့သူကခေါ်တာပေါ့။ဒီမှာသိနေချီပြီးတော့ဒုက္ခရောက်။ဒါလက်ရှိကျွန်တော်မြင်နေပေါ့နော်။ပြန်ရဟာဟိုအလုံးစံလိုအပ်တာတော့ဒီကဒါနဲ့အလုံးစံလိုအပ်တဲ့အပေါ်မှာကွာလာရင်ရုံမပြီးတော့အဲလာပြီးတော့လုံမှာတိုင်မှာကိုကျွန်တော်ဆိုရင်ပေါ့ခုဖြစ်နေတာပြုတ်ထွက်ဖို့မို့မသေးကြဘူးပုံရရနဲ့ဒီမှာဒုက္ခရောက်တဲ့အဆောက်အအုံအိမ်ပြန်ပြီးတော့မာရမမနိုင်တဲ့လူကြတော့လည်းဒုက္ခရောက်တယ်အော်ပွဲလာလည်းရှင်းလာသွင်းမယ်နောက်လာသွင်းမယ်နဲ့ရှိတယ်တချို့လည်းအမရှိလို့မပြန်နိုင်တာရှိတယ်အဲတချို့ကြတော့လည်းစောင့်ပိုင်းနေရတူစောင့်နေမစောင့်ရင်လည်းသူတို့ပြန်ရောရမယ်အပိုင်းရှိတယ်ဒီလူတွေကတော့များသောအားဖြင့်ကျွန်တော်တို့တင်းကြပ်ကြီးကာကြီးဝင်းထဲမှာအဲဒီဒုက္ခရောက်တဲ့အဲဒီလူသမားတွေများလို့ရှိတယ်။ဟောနောက်တခြားရက်ွက်တွေပေါ့နော်။အင်အားနဲ့ကြည့်မယ်ဆိုတော့ကျွန်တော်ပတ်လည်တော့၃သိန်းလောက်မှန်းလာတယ
်။တရုတ်ဘက်မှာအလုပ်မသေးကြတဲ့အခါမှာဒီမျိုးသမီးတွေကိုမူဆယ်မှာထားပြီးပွဲစားက၃သိန်းယူထွက်ပြေးတဲ့ပွဲစားတွေလည်းအများကြီးရှိကြောင်းသူကပြောပါတယ်။တချို့လည်းလူကုန်ကူးသူတွေနဲ့ချိတ်ဆက်မိပြီးရရလုပ်ကိုလုပ်နေကြကြောင်းပြောပါတယ်။တရုတ်ကဝင်မဲ့သူတွေပဲဒီလိုအခက်ခဲတွေရှိနေတာမဟုတ်ပါဘူးတရုတ်မှာအလုပ်ရပြီးသားသူတွေလည်းဒီရပိုင်းထဲမှာပြန်လာနေကြပါတယ်အကြောင်းကတော့အလုပ်ချိန်တိတိကျကျမရှိတာဒဏ်ကြေးတွေများတာအတင်းအဓမ္မအလုပ်စီခိုင်းတာတွေကြောင့်စက်မလုံနိုင်ပဲပြန်လာကြတာပါအလုပ်သမားတို့ကတော့အခုလိုပြောပြပါတယ်အချို့
တရုတ်ထဲကနေပြန်ထွက်လာတာရှိတယ်ပြန်ထွက်လာပြီးတော့တရုတ်ဘက်ကမတရားခိုင်းစီမှုထားတော့တာအဲ့တော့ကကျွေးမွေးအားရည်အစမပြေလို့မခံနိုင်လို့ပြန်ထွက်လာတယ်ရှိတယ်။အဲ့ဒါကတော့လက်တလုံးမနည်းတော့9လောက်မီပြန်ထွက်လာတယ်။မနေ့9လလောက်ကနေပြန်မှဒီအရင်နေ့လောက်ဒီမှာပေါ့6လလောက်ဒီတောက်လျှောက်မှားလဲအဲ့တော့ခိုင်းတာရှိတယ်။အဲ့အချိန်လေးနည်းနည်းလေးမိနစ်ပိုင်းလောက်10မိနစ်9မိနစ်လောက်နောက်ကျရင်တော့အဲ့တော့လိုက်တဲ့စီးရင်အဲ့ဒီငါးချက်ဖြတ်တာပေါ့နော်အချိန်ကြီး
တကယ်တော့အခုလိုရန်ကုန်စက်မှုဇုံကအမျိုးသမီးတွေကိုပြစ်မှတ်ထားပြီးခေါ်ယူဖို့ဖြစ်လာတာကတော့တရုတ်စက်ယုံပိုင်ရှင်တွေရဲ့တောင်းဆိုမှုကြောင့်ဖြစ်ပါတယ်။သူတို့ကပွဲစားတွေကိုလမ်းကြိတ်ပေးပြီးဆက်ချုပ်ကျွမ်းကျင်သူတွေကိုခေါ်ကြတာပါ။အလုပ်ရသွားရင်တော့ကုန်ကြခဲ့တဲ့လမ်းကြိတ်အားလုံးကိုမြန်မာလူသမားတွေကတစ်လကိုရွှေငွေ1000နှုန်းနဲ့လေးလနီးပါးလာစားမယူပဲတရုတ်လုံရှင်ကိုအကျွေးအဖြစ်ပြန်ဆက်ရကြောင်းပြောပါတယ်။လက်ရှိမှာမူဆယ်ကနေတရုတ်ဘက်ကိုလူအဝတ်အထွက်ပြန်ပြီးတော့ခွင့်ပြုပေးထားပါတယ်။ဒါပေမဲ့အလုတ်သွားလုံးမဲ့သူတွေကတော့တရုတ်ဆက်ယုံတွေကတာဝန်ရှိသူတူကဒေဇက်ဂိတ်ထိလာပြီးခေါ်မှာပဲဝင်ခွင့်ရကြတာပါဒါကြောင့်ပွဲစားတွေကဘလောက်ဆွဲဆွဲတရုတ်မှာအလုတ်ရဖို့ဆိုတာအရင်လိုမသေးကြတော့ကြောင်းမူဆယ်မြို့ကဒေဇက်ကန်တွေက VOE ကိုပြောပြခဲ့ပါတယ်ခင်ဗျာ